ရခိုင်ပြည်နယ်စစ်တွေမှာကိုဗစ် -19 ကူးစက်ခံထားရသူတွေအတွက်နောက်ထပ်ပြင်ဆင်ထားတဲ့ကရင်နီယာ130ကျန်းရှိနေပြီးဒီထက်များလာရင်တော့စစ်တွေတက်ကတူမှာတိုးချဲ့ဖို့နောက်ဆုံးအဆင့်အနည်းနဲ့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိစဉ်းစားသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်တဲ့စစ်တွေကကရင်900ဆန့်ဆေးရုံကြီးမှာတနင်္ဂနွေနေ့အထိကိုဗစ် -19 ကူးစက်ခံရသူလူပုတ်ကို182ဦးကိုကုသဆောင်ရှောက်မှုပေးနေပါတယ်။နောက်ထပ်ကိုဗစ် -19 ကူးစက်ခံရသူတွေအတွက်ကရင်နေရာ130ထပ်ပြီးပြင်ဆင်ထားတယ်လို့စစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ်။
ကျွန်တော်တို့ကလေပထမက100နောက်100ပေါ့။အဲ့တော့ဆိုတာကျော်ဒီမှာ200ပေါ့နော်။200ရေဒီမှာပြည်နယ်ကျောင်းက40ဆို240ပေါ့240မှာကျွန်တော်တို့ကအခုဒီနေ့ညနေထွက်တဲ့ရှင်းအောင်တဲ့ပေါင်းရေကျော်180ဒါပေါ့နော်အဲ့ဒါဆိုတော့ဒီမှာကျွန်တော်တို့ကအဲဆေးရုံမှာ60ခါဘူးဒါရှိသေးတယ်ပေါ့အကြိမ်နဲ့ဒီနေ့ပုံများရင်တော့ကျွန်တော်တို့ဟိုတိုင်းရင်းဆေးရုံမှာ50ဒါရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့ဂရင်းလုတ်ပေါ့အထက်မဲ့ဂရင်းလုတ်က90ကျွန်တော်တို့130ခန့်ရှိပါတယ်ကြာ
ဒီထက်ပိုပြီးလိုအပ်လာရင်တော့စစ်တွေတက္ကသိုလ်ကိုအသုံးပြုဖို့ဆွေးနွေးထားပြီးဆေးရုံမှာလက်ရှိတက်ရောက်ကုသသူတွေတဲကယောဂါတက်တာသူတွေကိုတီးခြားခွဲပြီးနေရာပြောင်းရွှေ့ဖို့ကိုလည်းစီစဉ်ထားပါတယ်တကယ်လို့လိုအပ်လာခဲ့ရင်တော့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိဆွေးနွေးထားတယ်လို့ပြောပါတယ်
ကျွန်တော်ဟိုဘောဂျစ်ဆိုဟိုဒီမှာထားပြီးတော့ယောဂဖြစ်လာတယ်ဆိုရင်ဒါဆေးရုံကိုကွန်တက်လုပ်ပြီးတော့ဒါအဲ့ဒါဖုန်းနဲ့တော့၎င်းဆေးရုံတို့ဒါကျွန်တော်ဆေးရုံအမြူလန်သွားချူတာလည်းကောင်းပါတော့အဲ့လိုမျိုးကတော့ဒါကျွန်တော်တို့ပြည်တော်စုအဆင့်နဲ့ကျွန်တော်ပြည်နယ်စုကလူကြီးများကလည်းအဲ့ဒီဟာကိုပဲအထူးဝှက်ဆိုင်ပြီးတော့ဒါဆွေးနွေးနေကြတယ်ဆိုတာဒါရှိပါတယ်နော်အဲ့လိုမျိုးဟိုနောက်ပိုင်းတကယ်ဟိုများလာမယ်ဆိုရင်ဒါမျိုးအဲဖြစ်နိုင်တယ်လို့လည်းဒါဟိုပြောလို့ရတဲ့နေရာတခုရှိတယ်ပေါ့နော်
လက်တလုံးအချိန်နေမှာတော့ COVID-19 ကူးစက်ခံရသူပုံကိုယ်တွေကိုအိမ်မှာထားပြီးကုသမှုပေးရမယ်အခြေအနေမရှိသေးကြောင်းနဲ့ဆေးရုံမှာကျန်းမာကုသမှုပေးတာကယောဂါပြန့်ပွားကူးစက်မှုကိုပါထိန်းချုပ်ဖို့ရည်ရွယ်ဆောင်ရွက်တာလို့စစ်တွေဆေးရုံအုပ်ကြီးကပြောပါတယ်အခုရခိုင်က COVID-19 ကူးစက်မှုကပြန့်ပွားမှုနှုံများပြီးယောဂါပြင်းထန်မှုနည်းတယ်ဆိုပြီးပြောဆိုနေကြတဲ့အပေါ်မှာလည်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကသတိပေးပါတယ်
ဟိုတအားကြီးလည်းမကြောက်ပါနဲ့ဒါဆိုတော့လုံးဝမကြောက်ဘဲနေပါနဲ့เนาะအဲ့တော့ဆိုတာတော့ဒီကူးစက်မှုမရှိအောင်ထိန်းချုပ်ရမယ်ကူးစက်မှုမရှိအောင်တော့ဒီနေရာမှာဖြစ်ပါတယ်အဲနောက်ပြီးတော့သူပြောချင်တာကဒီကျွန်တော်တို့ဆေးရုံကိုတက်တဲ့လူနာမျိုးရဲ့အနေအထားဒီခုလက်ရှိကျွန်တော်တို့က2 week ပေါ့เนาะဒါနှစ်ပတ်လောက်ပဲရှိတဲ့အချိန်ကြီးမှာဒီလိုဖြစ်ပြင်မဲ့အဲနောက်တစ်ပတ်ပေါ့အသက်ပြည့်လူနေရာမျိုးမှာယောဂရဲ့ကြောက်လဲမှုကဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့ကဟိုအတိအကျမပြောနိုင
်စစ်တွေဆေးရုံကြီးမှာတော့ COVID-19 လူနာတွေနဲ့ COVID-19 လူနာမဟုတ်သူတွေကိုသီးခြားအဆောင်တွေခွဲထားပြီးဆေးရုံသုံးပစ္စည်းတွေဆေးရုံဝန်ထမ်းတွေလည်းခွဲခြားထားပါတယ်ကုသရေးပိုင်းအတွက်နောက်ထပ်ရောက်လာမယ့်အကူအညီတွေလည်းရှိတာကြောင့်လုံလောက်မှုရှိမှာပါလို့ဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်မြန်မာနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်ခံရမှုရှိမရှိကျေကျေပြန့်ပြန့်မစစ်ဆေးနိုင်သေးပါဘူး။ဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆက်မှုရှိသူတွေကိုပဲတီးတန့်ခွဲထုတ်စစ်ဆေးနေတာဖြစ်ပါတယ်။လက်ရှိအချိန်ထိ COVID-19 စစ်ဆေးထားသူတနင်္ဂနွေနေ့အထိ36,000နီးပါးရှိပြီးပိုးကူးစက်ခံရသူ985ဦးတွေ့ထားတာပါ။စောင့်ကြည့်နေရသူက9,624ဦးရှိပြီးလက်ရှိအချိန်ထိ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ